ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေဟာအီရန်နိုင်ငံရဲ့ခေါင်းဆောင်ကြီးအယာထိုလာအာလီခါမေနီနဲ့အခုလအခုမှတွေ့ဆုံမှာဖြစ်ပြီးတော့ဂျပန်အစိုးရအနေနဲ့အမေရိကန်နဲ့အီရန်နိုင်ငံကြားမှာဂျာဝင်ဆစ်ဆက်ပြေးနိုင်ဖို့မျှော်လင့်နေတယ်လို့သတင်းတွေကဖော်ပြနေပါတယ်။ဂျပန်ရဲ့အဓိကမိုင်းမိတ်ဖြစ်တဲ့အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေတာနဲ့အမျှဂျပန်ဝန်ကြီးချုပ်ရှင်โซအာဘေဟာနိုင်ငံကြားဂျာဝင်ဆစ်ဆက်ပြေးဖို့ကမ်းလှမ်းခဲ့ပြီးတော့အီရန်နိုင်ငံကိုလည်းနိုင်ငံတော်ခီးစဉ်ဖြစ်တဲ့တရားဝင်သွားရောက်ဖို့အတွက်ချိန်နေတယ်လို့သိရပါတယ်။မဲမိုင်းနီချီရှင်ဘွန်တဲ့ရတော့အီရန်ခေါင်းဆောင်ကြီးခါမေနီနဲ့ဝန်ကြီးချုပ်အာဘေးတို့တွေ့ဆုံဖို့အစည်းအဝေးဟာနိုင်ငံခေါင်းဆောင်ကြားမှာပထမနှစ်ယောက်ကြားမှာဒီပထမဆုံးဆွေးနွေးပြောဆိုမှုဖြစ်ပါတယ်အမေရိကန်သမ္မတဒေါ်ထရမ့်နဲ့ဂျပန်နိုင်ငံတိုကျိုမြို့ကိုနိုင်ငံတော်တရားဝင်ခီးစဉ်ဖြစ်လာရောက်ခဲ့တဲ့နှုန်းကသူ့အနေနဲ့အီရန်ဆိုးရနဲ့ဆွေးနွေးဖို့အတွက်လမ်းဖွင့်ထားစေဖြစ်တယ်လို့ပြီးခဲ့တဲ့တစ်ပတ်ကပြောကြားလိုက်တာကဂျပန်ဝန်ကြီးချုပ်ရဲ့ဒီအစည်းအဝေးကိုလှုပ်ဖို့အတွက်ခွင့်ပြုလိုက်တာဖြစ်ပုံရပါတယ်ဝန်ကြီးချုပ်အာဘေးဟာအီရန်ခေါင်းဆောင်ကြီးခါမေနီနဲ့မတွေ့ခင်မှာအီရန်သမ္မတဟာဆန်ရူဟာနီနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအီရန်နိုင်ငံကိုလာမဲ့ဂျွန်လ12ရက်နေ့ကနေ14ရက်နေ့အထိသွားရောက်မှာဖြစ်တယ်လို့အမည်ဖော်လိုတဲ့အစိုးရသတင်းရင်းမြစ်ကိုကူးကပြီးတော့အဲ့ဒီသတင်းကဖော်ပြထားပါတယ်ခင်ဗျာ